2010ခုနှစ်မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာပြည်သူတွေရဲ့စံတာကိုထင်ဟမှုမရှိတဲ့အတွက်အဲ့ဒီလိုရွေးကောက်ပွဲအခြေအနေကိုဗြိတိရှ်အစိုးရအနေနဲ့လက်ခံမှာမဟုတ်ဘူးလို့ပြောပါတယ်။ထိုင်းနိုင်ငံကိုနှစ်ရက်ကြာရောက်ရှိနေတဲ့ဗြိတိရှ်နိုင်ငံသားရေးဝန်ကြီးဌာနအငယ်တန်းဝန်ကြီးဂျယ်ရမီဘရွန်ကထိုင်းနိုင်ငံသားရေးဝန်ကြီးကစစ်ပီရွန်နဲ့တွေ့ဆုံပြီးဘန်ကောက်မှာသတင်းတောက်တွေကိုမြန်မာနိုင်ငံနဲ့ပတ်သက်လို့ပြောသွားခဲ့တာပါ။မြန်မာနိုင်ငံအတွက်နိုင်ငံရေးအကျဉ်းသားပေါင်း2000ကျော်ရှိနေတဲ့အတွက်အဲ့ဒီလိုအခြေအနေမျိုးတွေနဲ့တော့အတိတ်ပဲပြေဝတဲ့ရွေးကောက်ပွဲတရက်ဖြစ်မလာနိုင်ဘူးလို့သူကထောက်ပြပါတယ်။ British အစိုးရအနေနဲ့ကတော့မြန်မာအစိုးရဘက်ရဲ့ပြီးခဲ့တဲ့လုပ်ရက်တွေပေါ်မှာစိတ်ပျက်မိတယ်လို့ Mr. Jeremy Brown ကအခုလိုပြောသွားပါတယ်
။ We do not regard the forthcoming elections as being a legitimate expression of public opinion.
မြန်မာနိုင်ငံမှာအခုလုပ်တော့မဲ့ရွေးကောက်ပွဲဟာအများပြည်သူလူထုအမြင်ကိုထင်ဟပ်တဲ့တရားဝင်ဖော်ပြချက်တရားလို့ကျွန်တော်တို့မမြင်ပါဘူး။ဒါကြောင့်လည်းပဲမြန်မာနိုင်ငံမှာအခုလက်ရှိအခြေအနေကိုလက်ခံလို့မရဘူးလို့ကျွန်တော်တို့မှခိုင်မာတဲ့အမြင်ရှိထားပါတယ်
။ Mr. Brown ဟာအခုလအတွင်းမှာပဲ British Parliament မှာမြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်လို့အယုံကြည်မရှိတဲ့သဘောပြောခဲ့ပါသေးတယ်။ဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေဖမ်းဆီးထိန်းသိမ်းခံနေရသရွေ့အခုရွေးကောက်ပွဲဟာတရားမျှတမှုရှိနိုင်မှာမဟုတ်ဘူးလို့ British Parliament ကိုပြောခဲ့တာပါ။အခုနောက်ပိုင်းနိုင်ငံတကာကအထူးစိုးရိမ်လာနေတဲ့မြန်မာမြောက်ကိုရီးယားနျူကလ িয়ার ဆက်ဆံရေးနဲ့ပတ်သက်လို့လည်းစိုးရိမ်ကြောင့် Mr. Brown ကသတင်းထောက်တွေကိုပြောခဲ့ပါသေးတယ်
။ And we are very strongly emphatically of the view that nuclear proliferation of this type is wrong.
ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်မှုပါ။အခုလိုပုံစံမျိုးနဲ့နျူကလ িয়ার လက်နက်ပြန့်ပွားတာလက်မခံနိုင်ဘူးဆိုတာကျွန်တော်တို့မှာပြက်ပြက်သားသားပြင်းထန်တဲ့သဘောထားရှိပါတယ်။ဒါကြောင့်မလို့နိုင်ငံတကာအစ်စ်မှာဒီကိစ္စကိုအပြင်းထန်ဆုံးကန့်ကွက်ပြောဆိုသွားမှာပါ
။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားဆိုင်ရာဆုံးဖြတ်ချက်မှာမြောက်ကိုရီးယားနိုင်ငံနျူကလ িয়ার နဲ့ဒုံးလက်နက်ဆိုင်ရာပြင်ပအဆက်ဆက်မလုပ်ဖို့ပြင်းပြင်းထန်ထန်တားမြစ်ထားပါတယ်။ဒါကြောင့်လည်းမြောက်ကိုရီးယားဟာမြန်မာနိုင်ငံရဲ့နျူကလ িয়ার နဲ့ဒုံးလက်နက်ဆိုင်ရာအစီအစဉ်တွေမှာပတ်သက်နေတယ်လို့ဆွဆွဲချက်တွေပေါ်ခဲ့ပြီးဒီကိစ္စသာမှန်ခဲ့မယ်ဆိုရင်လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်လိုက်တာပဲဆိုပြီးနိုင်ငံတကာကပြစ်တင်ဝေဖန်ထားပါတယ်။ဒါပေမဲ့အဲ့ဒီဆွဆွဲချက်နဲ့ပတ်သက်လို့နိုင်ငံတကာကတရားဝင်စုံစမ်းမှုမျိုးတော့မရှိသေးပါဘူးရှင်။